ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပါကစ္စတန်သုံးရကြခီးကိုတနင်္ဂနွေနေ့မှာစတင်လိုက်ပြီးစစ်တပ်တဲ့အာဖဂန်နစ္စတန်ကတန်းနယ်ချီတဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံထားတဲ့နိုင်ငံတွေအပေါ်နိုင်ငံတကာအသံဝိုင်းကပံ့ပိုးချဖို့လဲတိုက်တွန်းလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေရော့ကျစေရေးကိုလည်းကုလသမဂ္ဂအကြီးအကဲကပြောဆိုပြီးအငင်းပွားနေတဲ့မွတ်စလင်အများစုနေထိုင်ရာဒေသတွင်းမှာအိန္ဒိယအာဏာပိုင်တွေဘက်ကလူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာဖို့မလွဲမသွေလိုအပ်တယ်လို့ပြောပါတယ်။ပါကစ္စတန်မြို့တော်အစ္စလာမဘတ်မှာပါကစ္စတန်ခေါင်းဆောင်တွေနဲ့ကုလသမဂ္ဂအထွေထွေမှုချုပ်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်ဘက်ကအာဖဂန်ဒုက္ခသည်တွေကိုဆယ်စုနှစ်လေးခုထောက်ပံ့ပေးခဲ့မှုအထိတ်မှအဖြစ်တနင်္လာနေ့ကျင်းပမယ့်နိုင်ငံတကာညီလာခံမှာလည်းကုလသမဂ္ဂအထွေထွေမှုချုပ်မင်ကွန်းပြောမှာပါ။ပါကစ္စတန်ဟာပြည်တွင်းမှာစိန်ခေါ်ချက်တွေအခက်အခဲတွေနောက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ထောက်ပံ့မှုအလုံးအလောက်မရခဲ့ပေမဲ့အာဖဂန်ဒုက္ခသည်တွေကိုနှစ်ပေါင်း40လက်ခံခဲ့ပြီးဒါဟာဆိုရင်ကမ္ဘာပေါ်မှာဒုတိယမြောက်ဒုက္ခသည်အများဆုံးလက်ခံခဲ့တာဖြစ်တယ်လို့လဲကုလသမဂ္ဂအထွေထွေမှုချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။